မြန်မာနိုင်ငံမှာမိုးပြားပြီးတော့မြေရေတွေရှမ်းတာကြောင့်မန္တလေးအပါအဝင်အနီးနားကမြို့တွေမှာရေဘေးတင်နေတဲ့အခြေအနေမျိုးတွေတွေ့ရပါတယ်။ဆိုတော့အခုလိုရေဘေးကြုံလာရပြီဆိုရင်ဒေသခံပြည်သူတွေအနေနဲ့ဘယ်လိုကျန်းမာရေးကိုယူဆိုင်တင်ပါသလဲ။ပြီးတော့အထူးသဖြင့်တော့ပေါ့နော်ဘယ်လိုရောဂါတွေကိုကာကွယ်ထားဖို့အတွက်ပြင်ဆင်မှုတွေလိုအပ်ပါလဲရှင့်။
Okay, ဒီရေဘေးကြောင့်ဖြစ်နိုင်တဲ့ကျန်းမာရေးအန္တရာယ်တွေကတော့အများကြီးလို့ပြောရမှာပေါ့နော်။သူတပြင်းဟိုကလေးသူငယ်တို့ဘာလို့ဆိုရေနစ်သွားမှာတို့ရေမွန်းမှာတို့အဲ့လိုမျိုးပြဿနာလေးတွေရှိနေ။မိုးဆိုရေဆိုကနေပြီးတော့အဆုတ်အေးပတ်တာအဆုတ်အေးမိတာမျိုးတွေလည်းဖြစ်တတ်ပါတယ်။နောက်တစ်ခုက WHO ကနေပြီးတော့တတိပေးထားတာကတော့ဒီလိုမျိုးရေကြီးလာလို့ရှိရင်ဖြစ်နိုင်တဲ့အဓိကယောဂါ၃ခုကိုတတိထားဖို့လိုတယ်လို့ပြောပါတယ်အဲ့တော့တစ်ခုကတော့ဒီဝင်းပြက်ဝင်းလျှောဒီကောလာရာပေါ့နော်နောက်တစ်ခုကတော့ဒီအသေးရောင်ယောဂါပိုးအမျိုးမျိုးရှိတာမှာဒီအသေးရောင် E ပိုးပေါ့ Hepatitis E E ပိုးကိုလည်းတတိထားဖို့လိုတယ်လို့ပြောပါတယ်နောက်တစ်ခုကတော့ဟို Typhoid ယောဂါဥရောငန်းဖျားယောဂါဖြစ်နိုင်တယ်ဆိုတာလည်းတတိပေးထားပါတယ်အဲ့တော့နောက်တစ်ခါအဲ့တော့အရေးပြားပေါ်မှာအနာလေးတွေဖြစ်တာအပြင်ဒီမျက်စိတဲကိုလည်းဒီမတန်ရှင်းတဲ့ရေတွေဝင်နေတဲ့ဒီမျက်စိနာယောဂါတွေဖြစ်နေဖြစ်တတ်တာရှိပါတယ်။နောက်အထူးသဖြင့်ကလေးတွေမှာဆိုလို့ရှိရင်နားထဲကိုရေဝင်ပြီးတော့ဒီအင်္ဂလိပ်လို otitis လို့ခေါ်တဲ့ဒီဟိုနားယောင်တဲ့ယောဂါပေါ့နော်။နားရဲ့အလေကပ်ယောင်တဲ့ယောဂါတွေလည်းဖြစ်တတ်ပါတယ်။ဒါအပြင်ကိုကျွတ်တစ်မျိုးရှိတယ်။အဲ့ဒီကျွတ်တရားနေပြီးတော့ leptospirosis လို့ခေါ်တဲ့ယောဂါဟာဒီအသည်းကိုထိခိုက်တဲ့အသည်းရောင်ယောဂါတစ်မျိုးပေါ့နော်တတိထားဖို့လိုအပ်တယ်နောက်တစ်ခုကဆိုလို့ရှိရင်ဒီငှက်ဖျားဖြစ်နိုင်တဲ့ဒေသတွေမှာဆိုလို့ရှိရင်ငှက်ဖျားယောဂါပိုးလည်းဖြစ်နိုင်ခြေရှိတယ်ဆိုတော့အဲ့ဒီအန္တရာယ်လည်းရှိနိုင်တယ်ဆိုတာပြောထားပါတယ
်ဟုတ်ကဲ့အထူးသဖြင့်တော့ဒီရေဘေးတင်တဲ့ဒေသခံတွေအပြည်သူတွေအတွက်ဒီတောက်သုံးရေတန့်ကိုသုံးနိုင်ဖို့အတွက်ကိုရောဘလို့ပြင်ဆင်ထားဖို့လိုအပ်မယ်လို့ဆရာမတိုက်တွန်းချင်ပါလေရှင်ဟုတ်ကဲ့
ဟုတ်ကဲ့ဒီတောက်သုံးရေတန့်နဲ့ပတ်သက်လို့ဒီရေတန့်ရဖို့ကအကောင်းဆုံးကတော့ဒီဟိုရေတန့်ပလင်းတွေပေါ့နော်ရေတန့်ပလင်းတွေကိုဒီလိုမျိုးကူညီနိုင်တဲ့အဖွဲ့အစည်းတွေကနေပြီးတော့ရေတန့်ပလင်းတွေကူညီပေးလို့ရတယ်ရေတန့်ပလင်းမတက်နိုင်ဘူးဆိုလို့ရှိရင်ရေတန့်စီးပြားလေးတွေရှိတယ်အဲ့ရေတန့်စီပြားက WHO ကနေပြီးတော့လဲပေးတာလေးတွေရှိပါတယ်အဲ့တော့တောက်တုံးတဲ့ရေတဲကိုဒီရေတန့်စီတဲ့စီပြားလေးကိုထည့်ပြီးတော့မှတောက်တုံးတင်ပါတယ်အဲနောက်ဆုံးကတော့ရေတန့်ပလင်းလည်းမရဘူးရေတန့်စီပြားလည်းမရဘူးဆိုလို့ရှိရင်တော့ရေကိုကြိုချက်တောက်ရမယ်ပေါ့ရေကိုကြိုချက်တောက်ဖို့ကြတော့လဲအလုံးရှုပ်လာတာပေါ့အဲ့တော့အကောင်းဆုံးကတော့ဒီရေတန့်စီပြားနဲ့ရေတန့်ပလင်းရနိုင်လို့ရှိရင်အကောင်းဆုံးဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ရေကြီးမှုလွန်ပြီးရဲ့နောက်ပိုင်းမှာဒီအဖြစ်များတဲ့ပေါ့နော်ဆရာမခုနကပြောသွားတဲ့ဝမ်းပြက်ဝမ်းလျှောယောဂါတို့ဟာလာဒီအသေးရောင်အသက်ဝါယောဂါတို့တိုက်ဖက်ယောဂါပေါ့အဆုတ်အေးမိယောဂါတို့အပြင်ဒီရေတွေနဲ့အတူပါလာတဲ့မွေအပါအဝင်ပေါ့နော်ဒီအကောင်တွေကိုက်တဲ့ပြဿနာဒီအရေပြားပြဿနာတွေနဲ့ပတ်သက်လို့ရောဘလို့များဒီပြင်ဆင်ထားဖို့တွေလိုမယ်လို့အကြံပြုချင်ပါလေရှင
့်ဒီကုညီနဲ့အဖွဲ့အစည်းတွေကနေပြီးတော့ဒီဟိုကျန်းမာရေးလှုပ်သားတွေလည်းပါတာပေါ့နော်ကျန်းမာရေးပြည်သူဆောင်ရှောက်တဲ့အဖွဲ့အစည်းတွေလူတွေကနေပြီးတော့တကယ်ကတော့သူတို့က mobile clinic လို့ခေါ်တယ်အဲ့ဒီနေရာမှာတွားပြီးတော့စီကန်းလေးတွေထားပေးနိုင်အကောင်ဆုံးပဲအဲ့တော့အဲ့ဒီလိုစီကန်းမှာဆိုလို့ရှိရင်ခုနပြောတဲ့မွေစိတ်ဖြည့်ဆည်းရောနောက်ပြီးတော့ဒီအရေပြားအတွက်ကုသတဲ့ဆေးတွေရောဒီခုနအဆုတ်ရောင်ယောဂအတွက်ဆေးတွေရောနောက်တစ်ခုကဒီခုနပြောတဲ့ဒီ hepatitis E ဆိုတာလည်းသူကာကွယ်ဆေးရှိတယ်လीအဲ့တော့အဲ့လိုမျိုးအတဲရောင်အတဝါကာကွယ်ဆေးကိုထိုးပြီးနိုင်ဖို့ရောအဲ့လိုမျိုးအဲ့လိုစီကန်းလေးတွေကလုတ်ပြီးနိုင်ပါတယ်နောက်တစ်ခါဟိုအဲ့ဒီရေချသွားတဲ့အချိန်မှာပဲဘာတွေဖြစ်တယ်လဲဆိုတော့အဲ့လိုချော်လဲတာလို့ထိခိုက်ဒဏ်ရာလို့ဖြစ်တဲ့အတွက်အဲ့ဒီရှေးဥတုနာပြုပစ္စည်းလေးတွေရှိရမယ်အဲ့လိုဒဏ်ရာကိုဆေးထည့်ပေးနိုင်ဖို့နောက်တစ်ခါအဲ့လိုဒဏ်ရာအကြီးကျယ်ရပြီဆိုလို့ရှင်ဒီမီးခိုင်ကာကွယ်ဆေးအစင်တင်ထိုးပေးနိုင်ဖို့အဲ့တော့မွေစိတ်ဖြည့်ဆေးအပြင်ဒီမီးခိုင်ကာကွယ်ဆေးအတဲရောင်အတဝါကာကွယ်ဆေးအဲ့လိုမျိုးဆေးဝါးပြည့်စုံတဲ့ဒီအရေးပေါ်ဆေးခန်းလေးတွေတော့အဲ့နာမှာအနည်းတစ်ဝိုက်မှာထားပေးနိုင်အကောင်းဆုံးပါ။ဟု
တ်ကဲ့ခုလိုရေဘေးကြုံရပြီဆိုလို့ရှိရင်ရေဘေးတဲ့နဲ့ပြည်သူတွေအတွက်ပေါ့ဒေသခံတွေအတွက်ဥပမာအစားအသောက်နဲ့ပတ်သက်လို့ရောဟိုဘယ်လိုစင်ကျင်သင့်ပါသလဲဘယ်လောက်ထိတတိထားဖို့လိုမယ်လို့ပြောနိုင်မလဲရှင်ဟုတ်ကဲ့
စားတော့ချက်ပြုတ်ပြီးဆိုရဲကွာဒီလိုမျိုးအထမင်းချက်တဲ့အထဲမှာရေထဲ့မဲ့ရေရှိတယ်အဲဟင်းထဲမှာရေထဲ့မဲ့ဟင်းနည်းဟင်းရွက်တွေကိုစီးတဲ့ရေတွေရှိတယ်အဲ့ဒီအတွက်တောက်သုံးရေတွေမကဘူးပေါ့နော်အဲ့လိုချက်ပြုတ်တဲ့အခါမှာလဲဒီသုံးတဲ့ရေတွေကတန့်ရှင်းဖို့လိုတယ်နောက်တစ်ခုကလဲအဲ့လိုမျိုးချက်ပြုတ်တဲ့အခါမှာလဲဟိုတည်တည်ချာချာကြက်အောင်အကယ်ပူပြီးတော့တကယ်ပိုးတွေကိုပိုးတွေမရှင်တန်နိုင်အောင်နဲ့အပူပူနွေးနွေးလေးတို့ပဲစားတောက်နိုင်ကောင်းပါတယ်အဲ့လိုအစားတောက်ကအေးသွားတာတို့မတန့်ရှင်းတဲ့ရည်တွေနဲ့အဲချက်တာဆိုလို့ရှိရင်အဲ့ဒီကနေပြီးတော့လေဒီယောဂအမျိုးစုံခုနပြောတဲ့ယောဂတွေကဖြစ်နိုင်တယ်လေအဲ့တော့အစားတောက်နဲ့ပတ်သက်ရင်အများကြီးသတိထားဖို့လိုပါတယ်နောက်ပြီးတော့ဒီသတိထားမှာကလေးတူငယ်လေးတွေရှိနေနောက်တစ်ခါကိုဝင်ဆောင်မိခင်ရှိနေနောက်တက်ကြီးရဲ့ဦးကြီးရှိနေအဲ့တော့အဲ့ဒီလိုလူတွေအတွက်လေဒီအထူးပေါ့နော်အစားတောက်နဲ့ပတ်သက်တာပဲဖြစ်ဖြစ်ကာကွယ်ဆေးတွေနဲ့ပတ်သက်တာပဲဖြစ်ဖြစ်သူပြည့်စုံဆောင်ရှောက်ပြီးနိုင်တဲ့အခြေအနေလေးတွေစီကံလေးတွေလည်းထရှိပြီးနိုင်ဖို့လိုပါတယ်
ဟုတ်ကဲ့သူတစ်ပြင်းတော့ဒီမွေအန်ဒီယေနဲ့ဒီအစိတ်ရှိတဲ့အကောင့်တွေရဲ့အန်ဒီယေမျိုးကိုပေါ့နော်ဟိုဘယ်လိုများကာကွယ်ထားတဲ့မှာလဲရှင်ဒီရေကြီးရေပေးကြုံရတဲ့နေရာတွေမှာဘယ်လိုပြင်ဆင်ထားဖို့လေလိုအပ်မလဲရှင်ဟုတ်ကဲ့
လှူရှားသွားလာတဲ့အခါမှာဒီမွေရှိနိုင်တဲ့ဒီဟိုချောင်းချိုးချောင်းကြားပေါ့နော်တစ်ပင်အခြုံကြားတွေအဲ့ဒီကိုသွားတဲ့အခါမှာအထူးတတိထားဖို့နောက်ပြီးတော့ဟိုဖြစ်နိုင်လို့ရှင်တော့လက်အိတ်တို့နောက်ပြီးတော့ဟိုလက်ပင်းရှည်ဖနှက်ပေါ့နော်ဘုလို့ခေါ်တဲ့အဲ့လက်ပင်းရှည်ဖနှက်ဒီရေထဲမှာသွားလာတဲ့အခါမှာညက်ဖနှက်တို့ခုံဖနှက်တို့လည်းမသွားဘဲနဲ့ဒီလိုမျိုးလက်ပင်းအရှည်ဘုဖနှက်နဲ့သွားနိုင်ရင်ကောင်းမယ်နောက်ပြီးတော့ပစ္စည်းတစ်ခုခုယူမယ်ဂိုင်းတွဲမယ်ဆိုလို့ရှင်ဖြစ်နိုင်လို့ရှင်ဒီရာဘာလက်အိတ်တွေနဲ့အဲ့လိုမျိုးကင်တွေနိုင်အကောင်းဆုံးပါပဲအဲ့လိုမျိုးလက်အိတ်နဲ့ဒီလက်ရင်းရှည်ဘုတ်ဖနှက်နဲ့ဆိုလို့ရှင်တော့တောင်ယုံတောင်ယုံဝီပါကင်းပါဟိုစာအန်တရာနေပြီးတော့လွတ်နိုင်ဖို့အခြေအနေများပါတယ်ဒါပေမဲ့တကယ်လို့အဲ့ဒီလိုဂယုဆိုင်တဲ့ဂျားရရမှဖြစ်ပြီဆိုလို့ရှင်တော့သူကမွေစိတ်ဖြည်စည်းဆိုတာကသူကအချိန်ကန့်သက်ရှိတယ်လीဥမာမွေကြိုက်ပြီးလို့ရှင်6နာရီအတွင်းမှာမွေစိတ်ဖြည်စည်းရရမယ်6နာရီကနေ7နာရီအတွင်းပေါ့ဖြစ်နိုင်လို့ရှင်သတ်မှတ်ထားတဲ့အချိန်ဒီမှာအမြန်ဆုံးရနိုင်လို့ရှင်အကောင်းဆုံးပါပဲအဲ့တော့ဒီဆေးကန်းနေထားတာနဲ့ထားရှိတာနဲ့အမျှအဲ့ဒီဆေးကန်းထဲမှာလိုအပ်တဲ့ဆေးဝါးကိရိယာနောက်ပြီးအဲ့ဒီဆေးဝါးပစ္စည်းတွေကလည်းတန့်ရှင်းလက်ဆက်ဖို့နောက်ပြီးတော့အေးထက်နဲ့ထားနဲ့ဆေးဝါးတွေဆိုလို့ရှင်လည်းတကယ်ကိုးချင်းလို့ခေါ်တဲ့ဟိုလိုအပ်တဲ့အေးထက်ကိုပေးပြီးတော့ပေးထားနိုင်မှသာအာနိသင်ရှိမယ်ဆိုတော့အဲ့လိုမျိုးအာနိသင်မဆုတ်ယုတ်စေဖို့အတွက်လည်းအထူးဂရုစိုက်ပြီးတော့ဒီဆေးဝါးတွေကိုသိမ်းဆဲပြီးတော့အစဉ်အသင့်ထားပေးနိုင်ဖို့လိုပါတယ်
ဟုတ်ကဲ့ဒေါက်တာဒေါခင်စောဝင်းအခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်